င်္ဂလာနံနက်ခင်းပါခင်ဗျာလွတ်လပ်တဲ့အာရှသံ RFA ရဲ့2024ခုနှစ်ဇူလိုင်လ10ရက်ဗုဒ္ဓဖူးနေ့နံနက်ခင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ကရဲကောင်မြန်မာမှာဒီကနေ့မနက်ခင်းစီစဉ်မှာနောက်ဆုံးရသတင်းတွေနဲ့အတူစစ်ကောင်စီကရွေးကောက်ပွဲအကြိုပြင်ဆင်နေတဲ့အပေါ်ဝေဖန်သုံးသပ်ချက်တွေပါဝင်သတင်းမြင့်ဝင်ကျဲစီစဉ်နဲ့ကရင်တိုင်းသားဘာသာစီစဉ်တွေကိုယူဆကြမှာပါအခုရင်းဆုံးသတင်းတွေကိုတင်ပြပါမယ်မိုးကုတ်နဲ့မိုးမိတ်မြို့နယ်ကစစ်ကောင်စီတပ်စခန်း၄ခုကိုတည်ယူနိုင်ခဲ့တယ်လို့တအားမျိုးသားလွတ်မြောက်ရေးတပ်မတော် TNL ကမနေ့ကသတင်းထုတ်ပြန်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့နယ်ကစစ်ကောင်စီတပ်ရဲ့တရက်တော်စခန်းနဲ့မိုင်းတိုင်6တပ်စခန်းတွေကိုသိမ်းယူနိုင်ခဲ့ပြီးမန္တလေးတိုင်းမိုးကုတ်မြို့နယ်ကစစ်ကောင်စီတပ်ရဲ့မိုင်းတိုင်5စခန်းနဲ့ရောမူးစခန်းတွေကိုလည်းတိုက်ခိုက်သိမ်းယူနိုင်ခဲ့တယ်လို့ TNL ပြောရေးဆိုခွင့်ရှိသူလွေးရည်ဦးက RFA ကိုပြောပါတယ်။မနေ့ကအထိနောင်ချိုမိုးကုတ်မိုးမိတ်ကြောက်မဲစတဲ့မြို့နယ်တွေမှာ TNL ပူးပေါင်းအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပြင်းထန်နေတယ်လို့လည်းဆိုပါတယ်။မန္တလေးတိုင်းမရရမြို့နယ်အုတ်ဖို့လေးရွာသစ်ကိုစစ်ကောင်စီတပ်ကမနေ့ကလေကြောင်းကနေဂျက်တိုက်လေနဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကလေးနှုတ်နဲ့အမျိုးသမီးတဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါရယ်မနေ့ကနေ့လယ်12နာရီကနေတနာရီအတွင်းစစ်ကောင်စီတပ်ကလေကြောင်းကနေနှစ်ကြိမ်တိုက်ခိုက်ခဲ့တာလို့ဒေသခံတူကပြောပါရယ်လေကြောင်းကနေပစ်ခတ်ခံရပြီးနောက်ပိုင်းအုတ်ဖို့လေးရွာသစ်အပအဝင်ရွာလေးရွာကဒေသခံ1000ကျော်နေရဲစွန့်ခွာထွက်ပြေးနေရတယ်လို့လည်းဆိုပါရယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တဲ့ Miss Julie Bishop နဲ့ထိုင်းနိုင်ငံသားရဲ့ဝန်ကြီး Marit Simnyan ဖုံတို့မြန်မာအရေးဆွေးနွေးခဲ့ကြတယ်လို့ထိုင်းနိုင်ငံသားရဲ့ဝန်ကြီးဌာနကမနေ့ကထုတ်ပြန်ပါတယ်။ Miss Julie Bishop ဟာအာဆီယံနိုင်ငံတွေကိုခရီးထွက်ခွာနေတာဖြစ်ပြီးထိုင်းနိုင်ငံသားရဲ့ဝန်ကြီးနဲ့ဘန်ကောက်မြို့မှာဇူလိုင်လ9ရက်နေ့ကတွေ့ဆုံခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာမြန်မာပြည်ကဒုက္ခရောက်နေတဲ့ပြည်သူတွေကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်မှုအတွက်နဲ့နိုင်ငံရေးပြဿနာတွေဖြေရှင်းနိုင်ရေးအတူတကွနီလန်းရှာကြဖို့သဘောတူခဲ့ကြတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။တကြော့ပြန်2029စစ်စေးရင်နဲ့ရှမ်းမန်းစစ်စေးရင်မှာသခိုင်းနဲ့မန္တလေးတိုင်းတွင်းကတိုက်ရင်တွေပါဝင်တိုက်ခိုက်နေတယ်လို့အမျိုးသားညီညွတ်ရေးဆိုရာ NUG ကာကွယ်ရေးဝန်ကြီးဌာနကမနေ့ကထုတ်ပြန်ပါတယ်။ဒီစစ်စင်ရေးတွေမှာ NUG လောက်ကပြည်သူ့ကာကွယ်ရေးတပ်မတော်ရဲ့သခိုင်းတိုင်းကတိုက်ရင်ခုနှစ်ရင်မန္တလေးတိုင်းမှာရှိတဲ့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးအပါဝင်ညာဦးခရိုင်တိုက်ရင်26မိုးကုတ်ဗျူဟာလောက်ကတိုက်ရင်တွေလည်းပါဝင်တယ်လို့ဆိုပါတယ်။ဒါအပြင်ကြောက်မဲခရိုင်အထူးတိုက်ခိုက်ရေးဖွဲ့ပြင်းဦးလွင်မိုးကုတ်နဲ့မရရကပြည်သူ့ကာကွယ်ရေးအဖွဲ့တွေလည်းပါဝင်တိုက်ခိုက်နေကြတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်းမှာကြားဖြန်လို့ခေါ်တဲ့အွန်လိုင်းငွေလိမ်လုပ်ငန်းတွေလုပ်ကင်သူတရုတ်နိုင်ငံသား9000ကျော်ကိုဖမ်းဆီးပြီးပြန်လည်လွှဲပြောင်းပေးနိုင်ခဲ့တယ်လို့စစ်ကောင်စီထိန်းချုပ်တဲ့မီဒီယာတွေကမနေ့ကကြေညာပါတယ်။ဇူလိုင်လ10ရက်နေ့မှာမိုင်းပေါလောက်ကိုင်းတာချီလိတ်မူဆယ်မြဝရီနဲ့ရွှေကုတ်ကိုတို့ကနေတရုတ်နိုင်ငံသား9100ကျော်နဲ့ဗီယက်နမ်နိုင်ငံသား1100ကျော်ထိုင်းနိုင်ငံသား600ကျော်လောက်ကိုဖမ်းဆီးပြီးတပ်ဆိုင်ရာနိုင်ငံတွေကိုလွှဲပြောင်းပေးနိုင်ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။ကချင်ပြည်နယ်မြစ်ကြီးနားဆွန်ပရာဘွန်ပူတာအိုကားလမ်းမှာရေကြီးတာနဲ့မြေပြိုတာတွေကြောင့်လန်ဒရာတွေပြက်စီးနေတဲ့အတွက်ကားတွေသွားမရတော့ဘဲကုန်သွယ်မှုရပ်ဆိုင်းနေတယ်လို့ဒေသခံတွေကပြောပါရယ်တိုက်ပွဲတွေကြောင့်3လနီးပါးပိတ်နေတဲ့ဒီလန်ကိုဇွန်လ10ရက်နေ့မှာနှစ်ဖက်တပ်တွေကပြန်ဖွင့်ပေးခဲ့တာပါအခုဇူလိုင်လလာဇန်ပိုင်းမှာပဲမြေပြူရာနဲ့တရားကျကြတာတွေကြောင့်လမ်းပြန်ပိတ်ပြီးကုန်ပစ္စည်းတွေထပ်မဝင်တော့တဲ့အတွက်ပူတာအိုမြို့မှာကုန်စည်းနှုတ်နေလဲမြင့်တက်လာနေတယ်လို့ဆိုပါရယ်သတင်းတွေကိုတင်ပြကြတာပါခုဆက်လက်ပြီးသတင်းဆောင်မတစ်ပုဒ်ကိုထုတ်လွှင့်ပါမယ်လာမယ့်2025ခုနှစ်မှာရွေးကောက်ပွဲကျင်းပဖို့အတွက်လိုအပ်တဲ့သကောင်ရှင်းကိုလာမယ့်အောက်တိုဘာလမှာကောက်ခံသွားမယ်လို့စစ်ကောင်စီကကြေညာထားပါတယ်ရန်ကုန်အပါအဝင်ချို့နေရာတွေမှာလည်းရွေးကောက်ပွဲအကြိုပြင်ဆင်တာတွေရှိနေပါတယ်ဒီအပေါ်တော်လှန်ရေးအင်အားစုတွေကဘယ်လိုတုံ့ပြန်သွားဖို့ရှိပါလဲမတ်ဝင်းမာထုံးကတင်ပြထားပါတယ်
စစ်ကောင်ဆောင်ကလာမယ့်နှစ်မှာရွေးကောက်ပွဲလုပ်မယ်လို့ပြီးခဲ့တဲ့ဇွန်လလောက်ကထုတ်ဖော်ပြောပြီးတဲ့နောက် ရွေးကောက်ပွဲကော်မရှင်ကလည်းရွေးကောက်ပွဲကျင်းပဖို့လိုအပ်တာတွေကိုအချိန်မြင့်ပြင်ဆင်မယ်လို့ဇူလိုင်လ9ရက်နေ့ကပြောလာပါတယ်။ရွေးကောက်ပွဲအတွက်လာမယ့်အောက်တိုဘာလမှာလူဦးရေသကောင်စင်ကောက်ဖို့စစ်ကောင်စီကပြင်ဆင်နေတယ်လို့တစ်ချိန်တည်းမှာပဲသူတို့အသစ်ပြထမ်းခဲ့တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ဥပဒေအရတီထောင်ခွင့်လျှောက်ထားတဲ့ပါတီတွေကိုရွေးကောက်ပွဲကော်မရှင်ကအတီးပြူတာတွေပယ်ချတာတွေလုပ်နေပါတယ်။စကောင်စီကမဖြစ်မနေလုံးမဲ့ဒီရွေးကောက်ပွဲကိုတော်လန်ကြီးအင်အားစုတွေဘက်ကနီလန်ပေါင်းစုံနဲ့တားဆီးသွားမယ်လို့96ဆိုဂျာ PDF အဖွဲ့ကကိုစီယာလွင်ကပြောပါတယ်
။မိပေါင်းစုံနဲ့ရွေးကောက်ပွဲကိုသူမိခမတက်ဖြစ်အောင်တော့သူလုပ်သွားမှာပဲ။သူ့ရဲ့စုပ်လန်းပဲပြောရမလား။သူ့ရဲ့ထပ်ပေါက်တစ်ခုနဲ့သူဖြစ်အောင်လုပ်မှာပေါ့နော်။ကျွန်တော်တို့ဘက်ကတော့ဒီဘက်ကရှိတဲ့တော်လန်ကြီးအင်အားစုတွေကတော့ရွေးကောက်ပွဲကိုလည်းဒပိမောက်တာတွေရှိလာမယ်။ရွေးကောက်ပွဲကိုမပူပေါင်းဖို့ဒီလိုတို့ကိုလုံးဆိုတာတွေရှိလာမယ်ပြင်ရွေးကောက်ပွဲကိုကျွန်တော်တို့ဒီအနေနဲ့နိုင်တဲ့ဘက်ကတားဆီးပြီးတော့လုပ်မယ့်ကိစ္စတွေရှိလာမှာ
စက်ကောင်စီရဲ့ရွေးကောက်ပွဲခြေလှမ်းတွေတဲကတခုဖြစ်တဲ့နိုင်ငံရေးပါတီတွေကိုမှတ်ပုံတင်ဝင်ပြုနေတာမှာစစ်တပ်နဲ့မနီးစပ်တဲ့ပါတီတွေဟာပါတီမှတ်ပုံတင်ပယ်ချခံနေရပါတယ်မြန်မာပြည်ကတရုတ်ယင်းနီးမြုံနံမှုစီမံကိန်းတွေအကြောင်းဝေဖန်ရေးသားခဲ့လို့ထောင်ကျခဲ့ဘူးသူဒေါက်တာအမ်ကော်လာဦးဆောင်တဲ့ကချင်အမျိုးသားကွန်ဂရက်ပါတီနဲ့ရိုဟင်ဂျာပါတီဖြစ်တဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီကိုနိုင်ငံရေးပါတီများမှတ်ပုံတင်ဥပဒေနဲ့မညီလို့ဆိုပြီးတော့စက်ကောင်စီကဇူလိုင်လ၈ရက်နေ့မှာပုံတင်ခွင့်ပယ်ချခဲ့ပါတယ်။အဲ့ဒီလိုပါတီမှတ်ပုံတင်ခွင့်ပယ်ချခံရတဲ့ပါတီတွေထဲမှာအင်အားကြီးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANP ပါတီလည်းပါဝင်နေပါတယ်။မှတ်ပုံတင်ခွင့်ပြုပြီးပါတီဆင်းကတော့စစ်တပ်ကြောထောင်နောက်ခံပါတီဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီ88မျိုးဆက်ចောင်းသားကောင်းဆောင်ဦးကုတ်ကိုကြီးဦးဆောင်တဲ့ပြည်သူ့ပါတီအပါအဝင်ပါတီ58ခုရှိတယ်လို့စစ်ကောင်စီလက်အောက်ခံရွေးကောက်ပွဲကော်မရှင်ကအကြေညာထားပါတယ်။တရုတ်နဲ့ထိုင်းလိုစစ်ကောင်စီမိဖက်နိုင်ငံတချို့ကလွဲပြီးတော့ပြည်တွင်းနဲ့နိုင်ငံတကာကလက်မခံတဲ့ရွေးကောက်ပွဲကိုပြည်သူတွေကအသက်အန္တရာယ်ထိခိုက်အောင်အထိမကန့်ကွက်သင့်ဘူးလို့ထောက်ပြသူတွေလည်းရှိပါတယ်
။ရွေးကောက်ပွဲကိုကောင်းနေဖို့အင်းနဲ့အားနဲ့ကြိုးစားလာတဲ့အခါမှာနောက်ထပ်ပြည်သူတွေအနေနဲ့ကအရန်ကရောစန့်ကျင်နေဆိုရင်အသက်အန္တရာယ်ထိခိုက်ရမှာပဲအဖက်တင်ပဲပေါ့နော်။ပြည်သူတွေတာဝန်လည်းကြည်ပြီးရင်းခဲ့ရတာလည်းများပြီးဖြစ်တဲ့အတွက်စစ်ကောင်စီရွေးကောက်ပွဲကာလမှာသူတို့လုပ်မဲ့ကိစ္စတွေကိုပေါ်ပေါ်တင်တင်ဟန်တာကန့်ကွက်ဖို့ဆန္ဒပြဖို့ဒါမျိုးတွေလို့ဖို့တော့စီတူတွေကသတိကြီးကြီးထားပြီးတော့ဆောင်ရွက်ဖို့လိုတယ်။တက်အနေကိုဓာတ်ရိုက်ထိခိုက်နိုင်တဲ့အထိအနေ risk ယူပြီးတော့စန့်ကျင်မှုမလုံးသိမ့်ဘူးပေါ့နော်။လစ်တဲ့အချိန်တွေမှာဆိုရင်တော့ဆောင်ရွက်လို့ရတယ်ပေါ့နော
်။ဘာကတကျောင်းသားဟာကိုမင်းသွေးတက်ပြောသွားတာပါ။စကောင်းဆောင်ဟာနိုင်ငံအေးချမ်းမှုလိုအပ်ပြီးတော့တာမန်အခြေအနေမဟုတ်လို့ဆိုတဲ့အကြောင်းပြချက်နဲ့6လတစ်ချိန်တက်တန်းတိုးလာတာ5ချိန်မြောက်ရှိနေပြီဖြစ်ပြီးတော့အခုလကုန်မှတက်တန်းကုန်မှဖြစ်ပေမဲ့လိလာသူတွေကတော့စကောင်းစီဟာအကြောင်းပြချက်တစ်ခုခုနဲ့တက်တန်းထပ်တိုးသွားမယ်လို့သုံးသပ်ကြပါတယ်
အခုဆက်လက်ပြီးစစ်ကောင်စီဘက်ကရွေးကောက်ပွဲကျင်းပဖို့ကြိုးပမ်းနေပေမဲ့လည်းတုံးသက်သူတွေကတော့ဒီရွေးကောက်ပွဲဖြစ်နိုင်ခြင်းမရှိဘူးလို့ပြောဆိုနေကြတဲ့အကြောင်းအခုတစ်ပတ်သတင်းမြင်ကွင်းကျယ်စီစဉ်မှာဦးတီအောင်ခိုင်ကတင်ပြထားပါတယ
်ရွေးကောက်ပွဲကိုလာမယ့်2025ခုနှစ်အတွင်းကျင်းပမယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုရေးမင်းအောင်လှိုင်ကပြီးခဲ့တဲ့ဇွန်လအတွင်းမှာပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကတော့ရွေးကောက်ပွဲကျင်းပရေးအတွက်ကြိုးတင်ပြင်ဆင်စရာရှိတာသူကိုအရင်ထက်အချိန်ဟုန်မြင့်ပြီးအသင့်ဖြစ်အောင်ဆောင်ရွက်ကြဖို့စစ်ကောင်စီရဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကုကူကသူ့ရဲ့ကော်မရှင်ဝန်ထမ်းတွေကိုပြောဆိုခဲ့ပါတယ်။တစ်ဆက်တည်းမှာပဲတရုတ်နိုင်ငံကိုရောက်ရှိနေတဲ့စစ်ကောင်စီဒုတိယဥက္ကဋ္ဌဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကလည်းမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပနိုင်ရေးအတွက်တရုတ်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးတယ်လို့စစ်ကောင်စီသတင်းတွေကထုတ်ပြန်ထားပါတယ်။ဒီအခြေအနေတွေဟာတရုတ်နိုင်ငံရဲ့ဖိအားကြောင့်ရွေးကောက်ပွဲအတန်ထွက်လာတာဖြစ်တယ်လို့သတင်းစာဆရာဦးမြင့်ကျော်ကသုံးသပ်ပါတယ်
။တရုတ်ကတော့ဒီလမ်းကြောင်းကိုဟိုတွန်းအားပေးနေတယ်ဖိအားပေးနေတယ်ဆိုတော့အမင်းဟိုရုံမှန်တန်ရရှိစရာမလိုဘူးထင်တယ်။နောက်တစ်ခါတော့ပြည်တွင်းကြက်တယ်ပေါ့နော်။စစ်ဘူချုပ်ဒီထဲမှာဟိုဒီကြန့်ခန့်ရေးနဲ့စစ်ဘူချုပ်ဟောင်းနေတယ်မှာဟိုဒီရွေးကောက်ပွဲလမ်းကြောင်းကိုဟိုဟိုနေနေတဲ့အမြင်ချုပ်လည်းရှိနိုင်တယ်ပေါ့နော်။ဒါတွေကြောင့်လောက်ရမယ်ဟာမျိုးလို့ယူဆရတယ်ဒါတော့မှဟိုမြင်မြန်ဆန်းဆန်းထားလို့မဲ့အနေထားတော့မဟုတ်သေးဘူ
းအခုလို့ရွေးကောက်ပွဲလုပ်ဖို့ကြိုးစားနေခြင်းဟာစစ်ကောင်စီအနေနဲ့သူတို့မရရှိသေးတဲ့လွှတ်တော်ကိုရရှိလိုတာကြောင့်လုံခွင့်မရှိဘဲနဲ့ဇိုအတင်းလုပ်နေတာဖြစ်တယ်လို့ CRPH ပြည်သူ့လွှတ်တော်ကိုစားပြုကော်မတီပြောရေးဆိုခွင့်ရှိသူဦးစီသူမောင်ကလည်းပြောပါတယ်
ဒီကောမှာမရှိတဲ့အင်စတီကျူရှင်းတစ်ခုကိုအတင်းလောက်ယူရမျိုးပေါ့နော်ဆိုလိုတာကလွတ်တော်ဆိုတဲ့အင်စတီကျူရှင်းတို့မှာမရှိဘူးအဲ့ဒါကိုအတင်းလောက်ယူတဲ့ယူကောက်ပွဲပုံဖော်မှုတစ်ခုတော့ဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့လို့ဂုံတိတ်ကရှိပြီးတော့အများကနေပြီးတော့ဟိုနိုင်ငံတကာကနေပြီးတော့ကျယ်ပြန့်တဲ့လက်ခံစဉ်းစားမှုရှိတဲ့ယူကောက်ပွဲတွေကိုဖြစ်လာလိမ့်မယ်ဖြစ်နောက်တ တယ်ဆိုလိုတာကအခုဒီစုံမထိန်းချုပ်နယ်မြေတွေနဲ့ EAO အပါဝင်ပေါ့နော်ဒီ PDF တွေပေါ့အားလုံးဒီထိန်းချုပ်ထားနိုင်တဲ့နယ်မြေ area 65ရာခိုင်နှုန်းနဲ့80ရာခိုင်နှုန်းကျော်ကရွေးကောက်ပွဲလုပ်နိုင်တဲ့အခြေအနေမှာမရှိတော့ရွေးကောက်ပွဲလုပ်မယ်ဆိုတော့နိုင်ငံရေးစိတ်ကူးရင်အိမ်မက်ကတကယ်လက်တွေ့ဖြစ်လာမလားဆိုတာတော့ဟိုကျွန်တော်တန်ရရှိရပေါ့နော
်အခုလိုပြောဆိုခြင်းတင်နဲ့ပတ်သက်လို့စစ်ကောင်စီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပြောရေးဆိုခွင့်ရှိသူဦးခင်မောင်ဦးကိုဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလက်ခံပြေကြတာမရှိပါဘူးအလားတူပဲရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်ခွင့်ရထားတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီနဲ့ဒီမိုကရက်တစ်ပါတီတို့ကိုဆက်သွယ်ခဲ့ပေမဲ့လည်းအဆက်အသွယ်လုပ်လို့မရပါဘူးစစ်ကောင်စီဥက္ကဋ္ဌကတော့ပြီးခဲ့တဲ့မလကရုရှားသတင်းဌာနကမင်းမြန်းချိန်မှာပြောဆိုလိုက်တာကရွေးကောက်ပွဲလုပ်လို့ရတဲ့နေရာတွေမှာပဲအရင်လုပ်ပြီးလုပ်လို့မရသေးတဲ့နေရာတွေမှာနောက်မှထပ်လုပ်မှဖြစ်တယ်လို့ဖြေဆိုထားပါတယ်ခင်ဗျာ
အခုဆက်လက်ပြီးကရင်တိုင်းသားဘာသာစင်ကိုထုတ်လွှင့်ပါမယ်။မြန်မာဘာသာစာရန်ထုတ်နဲ့တင်ပြထားပါရခင်ဗျာ
။ဝလာယပဒုနာတဖိုခဲလပစေစွာဘတူတော့ကွဲမမတူလအရဖေကညကလူဒူကွဲဟုဖလာတကဆတိုက်တက်လေနီလော။အယာနစရနာနီလော။လွတ်တွင်ညရရောကညကလူဒူတကဆလပေကနာဘတူနေကမီဝဲ
။တလာတော့ဘူးသူကကအတူဖို့တီတီခုစီရယ်ကဲနီယိုထူထပ်ပါလားတက်ဆဲဝီလော်ကီပကနောဘာကတော့သူကကတထထရခုကမ္လူဖိုဘတ်တီတီဝဲတဲကကင်းနော်အုတ်ခုဒကနမ်ဘာအော်နေတကေ
စာရော်လဲလာယူတတော်နီတော့တူလာလဲအတော်တက်စီအနီနဲကဲနီမူထရဂိုရီတပ်ပဟကောပူကညောဒကလူတချူပြတူမူတော့ကဲနလီတူကင်းနော်ရဲတူပဖို့ဖါတော့သူနေစုတဆရကမသူကကအတူတဖအဘဆတဒုကဲထော့ဒီဝဲတကေယခီစီခီဘလော်နီလောခီကပါတဒုအဘူသူကကအတူတီတီဝဲအကခုစီတော့ဘဒုပတိတေဝတစီခွေကတော့ခီအန်ဒလီတူကင်းနော်ရေတူပဖို့တပါပါလူထော့တဲ့အတာသူမူခီကတော့ဘဒုပတိတေဝတဲကလေခီအန်နီမူဒရကိုရီတက်ဆောထူတပါဖလာတေဝဖဲလာယူလီလူတော်အနီနော်ခီကဘတ်တဒူတပါအခုတူကကအတူတပါနဲလဲလာယူဒတလာအတော်ဘူးနဲခီအန်နီမူဒရကိုရီတပါဟောကူအပူလောကတိဘုကဘုကမနဲ့တပါအဒူဒဝါတော့တပီယောမောအလောကလေတပါအပူခါလကူလတေဝကဘိုမီပူအခလီယက်ရခစီခဘလတော့ခါလကူလမေပူလဲဒရနူစီခီဘလောက်ကိုလောကမနဲ့ဖိုဟီလူဖလဲတော့ကဖြတ်တဖလဲတော့တတလိုကျိုးတဖလဲဘာဝတီဝဲတော့မေပိုအခရင်းနေလော
ကျင်းကဖလကြောင
်းတွင်းနေစုတဆူရကမောတကကအတူတဖာအတထော်တူအခုဖဲလာယူလီတက်တနီအတော်ဘူးနေခီယန်ဒီကညောဒကလူစေဖုဂရဲထလူချီကိုရီတပ်ဘဟကောဘူးလောကကမလဖဘတီတီဝဲတဲလာခေခီယန်ယူလခတာကဆောထူတော့ပဖလာတီဝဲဖဲလာယူလီကူတော့အနီနေလောဖဲလာယူလီတသောမူခီလခီနာရီဘလက်ဆက်တော်နေကီယန်နီမူကောစာတာဘဟဂောဘူးတကကအတူအိုဆောလာတာဖဲတာစီတဖာခါလာတီဝဲခူစီမမကလောပါဒိုအခလီတဖာဆူနောက်ချိုတဘအပူခုမိနိုင်ဦးလက်အတန်နီအိုလူစီတနီတော့အမမပပလက်အတန်နီအိုတက်စီယန်နီတဖာပါတီတီဝဲတော့အဖိုးမှုဘောခွားတဖာလဲအမေမဇင်လက်အတန်နီအိုတစီနွေးနီနွေးတဲ့စင်လက်အတန်နီအိုခော်နီတော့မိုးထက်နိုင်လက်အတန်နီအိုခီနီတကပါအဖိုးတို့ခွားမောင်ကျော်ထက်နိုင်ဦးလက်အတန်နီအိုတစီနွေးနီတဖာပါတို့တီဝဲနနာကလင်းနေလောဖဲလာယူလီတက်တော့နီကိုခခုနာရီဘလက်ဆက်တော့စီကိုကီယန်မူကောဆာငနွားစေတဘဖိုးဦးအောင်နိုင်မောလက်အတန်နီအိုလူစီခွင်းနီတကယောဘတ်တေဝတုကကအဟော်လာမေပိုဖန်အဂရကပါခုပါဒိုဘတ်တီတေဝနီလောလာယူလီလီတော့အနီစီကတုကကခော်ကလစ်တူရီခလာယာခိကီယလူစီခုအပါရဖာခါလော့တေဝတ်ကီယခီစီမမကလိုဖာဒိုအကလစ်ခီဘလလော့တက်ဘူဖာတေဝဖန်တမင်းငွန်တော့ဝအကပါခုဆော့ကလိုဒူလက်အတန်နီအိုရဲ့စီနီတကပါတီတေဝတော့ကလိုဖာဒိုအကီနီလောလာယူလီရဲ့တော့အနီစီကတုကကအတူတဖာတူဝဲဒရုန်းတော့ကွီလော့တေဝမေပိုဖန်တောင်ခိတော့ဘူအခုစဒနီတော့ဥတကွေးတဖာဟိပါဟာကိုတီဝဲတော့မေပူအကလီကကီယန်ယူထူတော့ပါဖလာခါဝင်လောပါထရခီယန်ယူအတာထူတော့ပါဖလာဖခုအရဖေဆက်ကလို့တော့သူကကပတ်တဲ့ပန်သူကကလေကိုကစောမင်းချွန်ပါစာတတူလို့စီဆဲဝဲပါနေလော
ဒောက်ဘွဲဘဒိုနာတဖခက်လက်တေးသူလဲတနွေညရောကညောကလူဒူတကဆော်ဤကမေဝဲပွေနေလောပစီဘလဘတိကောဒဲလသူဥခဒုကနာပါပထရတက်လေနေလောမော်သူဘမှုကောဒဲနေကေ
ဒီစီစဉ်နဲ့ပဲဗုဒ္ဓဖူးနေနနခင် RFA ရဲ့ထုတ်လွှင့်ချက်တွေကိုရနာခွင့်ပြုပါမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းတဲ့နေ့တစ်နေ့ဖြစ်ကြပါစေခင်ဗျာ